ကမ္ဘာတစ်လုံးမှာကိုဗစ်-19ကူးစက်ခံရသူတသန်း2သိန်းထဲမှာအကြမ်းဖြင့်25ရာခိုင်နှုန်းကအမေရိကန်ပြည်ထောင်စုမှာဖြစ်တယ်လို့ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့တနင်္ဂနွေနေ့မနေ့ကင်းစင်တွေကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအတွက်အစိုးရဆုံးဗိုင်းရပ်ကူးစက်ပြန့်နှံ့မှုဖြစ်နေတဲ့နယူးယောက်ပြည်နယ်မှာလူပေါင်း4000ကျော်သေဆုံးခဲ့ရပြီပါပြီ။ နယူးယောက်ပြည်နယ်တစ်ခုတည်းတည်းမဟုတ်ဘဲတခြားအမေရိကန်ပြည်နယ်တွေမှာလည်းအခြေအနေတွေပိုပြီးဆိုးရွားလာနိုင်တယ်လို့အများပြည်သူကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။နယူးယောက်မှာတနင်္ဂနွေနေ့ကတော့အသက်ရှူဆက်အထောက်အကူလိုတဲ့လူနာရေအတွက်ရောခဲ့တယ်လို့ဗိုင်းရပ်ကူးစက်ခံရတဲ့လူနာသစ်ရေအတွက်လည်းရောခဲ့တာအပါအဝင်တိုးတက်မှုအနည်းငယ်တွေ့ခဲ့ပါတယ်။
ညောင်အုပ်ချုပ်ရေးမှုအန်ဒရူးကူမိုကတော့ဒီအခြေအနေအပေါ်သတိထားပြီးပြောဆိုခဲ့ပါတယ်။နောက်ရက်တွေမှာရေအတွက်ပိုများလာမလားနေသွားမလားဆိုတာမသိနိုင်ဘူးလို့ပြောသွားတာပါ။ဒီကဘာလုံးအတိုင်းအတာအရဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကတသန်း2သိန်းကျော်ထိရောက်ရှိလာပြီးလူပေါင်း6000ကျော်အသက်ဆုံးရှုံးခဲ့ရပြီပါပြီ။ဗိုင်းရပ်စ်ကူးစက်ခံရသူပေါင်း1သိန်း3000ကျော်နဲ့ကမ္ဘာမှာ ကိုဗစ်-19ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံကတော့နိုင်ငံတော်အတော်အလာကန့်သတ်မှုကိုအီတလီလ၂၆ရက်နေ့အထိ25ရက်ထပ်တိုးလိုက်ပါတယ်။ကိုဗစ်-19ကူးစက်မှုကြောင့်ကမ္ဘာမှာသေဆုံးမှုအများဆုံးဖြစ်တဲ့အီတလီမှာတော့ကျန်းမာရေးဝန်ထမ်း1000တထောင်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ဗြိတိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးအတွက်
လာမယ့်သတင်းပတ်တည့်အတွင်းအကျဉ်းသားထောက်နှက်ချီပြန့်လွတ်မယ်လို့တရားရေးဝန်ကြီးကကြေညာပါတယ်။ဗြိတိန်မှာဗိုင်းရပ်စ်ကြောင့်သေဆုံးသူ၄000သုံးရာကျော်ရှိပါတယ်။ကူးစက်သူပေါင်း9000နဲ့လူပေါင်း9000ရာကျော်သေဆုံးခဲ့ရပြီဖြစ်တဲ့ပြင်သစ်နိုင်ငံမှာတော့မြို့တော်ပါရီနဲ့အနီးတစ်ဝိုက်မှာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတာကိုထိန်းချုပ်ဖို့လူနာတွေကို နိုင်ငံတော်ကဆေးရုံနေထမ်းလွှဲပြောင်းတဲ့လုပ်ငန်းစဉ်ကိုစစ်တပ်ကစတင်ဆောင်ရွက်နေပါပြီ။အီဂျင်နိုင်ငံရဲ့အဓိကကင်ဆာဆေးရုံကြီးကကျန်းမာရေးဝန်ထမ်း19ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းတွေ့ရှိခဲ့ရပြီးအခုသီးခြားခွဲထားရကြောင်း AP သတင်းကဖော်ပြပါတယ်။တရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်30တွေ့ခဲ့ပြီး25ဦးကကြီးပကလာသူတွေဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။